American တမရရွေးကောက်ပွဲမှာ Donald Trump အနိုင်ရဖို့သူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဝင်တွေနဲ့ရုရှားတို့ချိန်ဆလုပ်ကိုင်မှုရှိခဲ့တယ်ဆိုရဲဘလို့ပြောဆိုချင်မှမဆိုရွေးကောက်ပွဲရှုံးသွားတဲ့ဒီမိုကရက်တီရဲ့လှုပ်ကြံပြောဆိုမှုသာဖြစ်တယ်လို့တမရ Trump ကဒီကနေ့တင်းလာနေမှာပြောလိုက်ပါတယ်တမရရွေးကောက်ပွဲအောင်နိုင်ဖို့အတွက် Trump နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုရဲအထောက်အထားတွေမတွေ့ရဘူးလို့ Obama လက်ထက်တာဝန်ထမ်းဆောင်ခဲ့တဲ့နိုင်ငံတော်လုံခြုံရေးအကြီးအကဲဟောင်း James Clapper နဲ့တခြားသူတွေကပြောတယ်ဆိုပြီး Trump ကသူ့ရဲ့ Twitter ဆက်မျက်နှာမှာရေးပါတယ်တဟာတူရောင်တဲ့နဲ့ဖြစ်ပြီးတော့လူတိုင်းသိရလို့လဲထောက်မှရေးပါတယ်ဒီမိုကရက်တီအနေနဲ့သူတို့ရွေးကောက်ပွဲရှုံးနိုင်ခဲ့တာကိုစင်ကြေတစ်ခုအနေနဲ့အခုလိုရုရှားနဲ့သူ့ကိုအတင်းလှုပ်ကြံဇလန်းဆင်ခဲ့တာလို့တမရဒေါ်နယ်ထရမ့်ကပြောခဲ့တာပါတမရကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ဟီလာရီကလင်တန်ဟာလည်းမဲဆယ်ပေါ်ရီမှာအသားရနေတယ်လို့ထင်မြင်ခဲ့ပေမဲ့အလက်ထရိုကောလိပ်လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်ရှိတဲ့ကိုယ်စားလှယ်ရဲ့မဲကြောင့်နောက်ဆုံးမှရွေးကောက်ပွဲရှုံးရတာပဲလို့လဲထရမ့်ကဆိုထားတာပါမနေ့ကသမရရွေးကောက်ပွဲမတိုင်ခင်ကာလမှာသမရဟောင်းဘရက်အိုဘားမားကနယူးယောက်ကထရမ့်တာဝါဌာနချုပ်ကတယ်လီဖုန်းတွေကိုကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတော့တက်တယ်မခိုင်လုံတဲ့ပြင်းထန်တဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအခြေအနေမှန်ကိုသိရဖို့အတိတ်ကဏ္ဍမှာရှိနေတဲ့အရာရှိကြီးနှစ်ဦးရဲ့စွတ်တော်ကြားနာပွဲကိုဒီကနေ့မပြုလုပ်ခင်နိုင်ပိုင်းအလိုမှာပဲသမရထရမ့်ရဲ့အခုလိုပြောဆိုချက်တွေထွက်ပေါ်လာတာဖြစ်ပါတယ်